ဒီအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဒီဝင်းကြီးဦးအောင်မင်းနဲ့နောက်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့ကျောင်းသားအဖွဲ့တွေ့ဆုံမှုကနေပြီးတော့မှဘဲချက်တွေကိုများသဘောတူညီမှုရရှိနိုင်ခဲ့လေရှင
်ကျမတို့ဒီဆွေးနွေးပွဲရဲ့ပြည်မြင့်ရလက်ကကျမတို့အချက်၄ချက်ကိုကျမတို့သဘောတူညီခဲ့ကြတယ်အဲဒီအချက်၄ချက်မှာနံပါတ်၁တစ်ချက်ကကျမတို့ကျောင်းသားတွေဆိုတဲ့ဒီအစိုးရလွှတ်တော်ရဲ့ကျောင်းသားအဒီဒီမိုကရေစီပြည်ရေးလို့ကျောင်းဦးဆောင်ကော်မတီရဲ့နောက် NNR ရဲ့အဲဒီ၄ခွင့်ဆိုင်တွေ့ဆုံဆွေးနွေးရေးရဲ့ပထမဆုံးဆွေးနွေးပွဲကို7လတည့်ရနေ့မှာရန်ကုန်မြို့မှာစပြီးတော့ပြုလုပ်မယ်ဒုတိယချက်ဖြစ်တဲ့ဒီခွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာကျမတို့ကျောင်းသားကိုယ်စားလှယ်တင်ပြတဲ့အချက်ချက်တစ်ချက်ကိုဆွေးနွေးညီနိုင်အဖြေရှာဖို့အဲ့ဒါကိုလည်းသဘောတူတယ်နောက်နံပါတ်၃ချက်ကတော့ကိုယ်စားလှယ်တွေအနေနဲ့အတူသဘောဆောင်ဆွေးနွေးပြီးတော့သဘောတူညီမှုရယူတဲ့အချိန်မှာဆွေးနွေးဖို့ကြံစည်တယ်ကိုလည်းဆက်ပြီးတော့ဆွေးနွေးအဖြေရှာသွားဖို့ဖြစ်ပါတယ်ကျမတို့ဥပဒေကျမ်းတစ်ခုပေါ်ပေါက်လာတဲ့အချိန်ဆက်ပြီးတော့သွားမှာဖြစ်ပါတယ်နံပါတ်၄ချက်ကတော့ကျောင်းသားတွေညီနိုင်ဆွေးနွေးမှုစတင်တဲ့နေ့မှာကျမတို့တပိတ်ညှိနှိုင်းသွားမှာဖြစ်ပါတယ
်ဒီနေ့တွေ့ဆုံမှုကလည်းကျောင်းသားတွေလိုချင်တဲ့အချက်ဆက်တစ်ချက်ကနေပြီးတော့မှကျောင်းသားတွေငကိုတောင်းဆိုတဲ့အချက်တွေကိုလည်းရနိုင်ခဲ့လား
မျိုးသက်ပညာရေးဥပဒေကိုပြင်ဆင်နေလိုက်မှုမှာကျမတို့ဒီဒေဝန်တိုင်းတွေ့ဆုံဆွေးနွေးရေးဈေးနဲ့ပဲတွားရမယ်လို့ကျမတို့ရဲ့တောင်းဆိုချက်ကတောင်းဆိုခဲ့တာပါလက်ရှိအနေအထားမှာကျမတို့တောင်းဆိုချက်ကပြည့်ဝစွာအောင်မြင်တယ်လို့ကျမတို့ယူဆပါတယ်ကျမတို့လိုချင်တဲ့ဒီမိုကရေစီပညာရေးဆန်နဲ့ပေါ့နော်မျိုးသက်ပညာရေးဥပဒေတစ်ခုပေါ်ပေါက်လာဖို့ကတော့ကျမတို့ဒီစကွဲဘောင်းမှာဆက်ပြီးတော့ဆွေးနွေးသွားဖို့တောင်းဝန်ရှိသေးတယ်ကျမတို့ရဲ့ဒီမန်ချက်ကတော့မရောက်သေးဘူးမပြီးမြောက်သေးပါဘူးကျမတို့ဆက်ပြီးတော့ဆွေးနွေးဖို့ကတော့ကျမတို့ဒီစကွဲဘောင်းမှာထိုင်မဲ့လူတွေအားလုံးမှာတောင်းဝန်ရှိပါတယ်ဒါကျမတို့ဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်တပည့်ရဲ့တောင်းဆိုချက်ဖြစ်တဲ့လေးဝင်းတိုင်းတွေ့ဆုံဆွေးနွေးရေးဒီနေ့ဆိုလို့ရှိရင်ဒီအချက်ဆက်တစ်ချက်ပေါ်မှာအချို့အချက်တွေပေါ်မှာမူအားဖြင့်သဘောတူရဲ့အချို့ချက်တွေကတော့ကျမတို့ဖြေရတဲ့အထိဆက်ပြီးတော့ညှိနှိုင်းသွားမယ်ဆိုတော့သဘောတူညီချက်မျိုးအကြမ်းအဖျင်ရခဲ့တာမျိုးတွေရှိတယ်ဒီတပည့်ရဲ့တောင်းဆိုမှုကိုကျမတို့အောင်မြင်တယ်လို့ကျမတို့ကတော့ယူဆပါတယ်ရှင
်ပြည်တော်စုဝန်ကြီးဦးအောင်မင်းနဲ့ဒီပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေဘက်ကရောဘယ်လိုမျိုးတွေဆွေးနွေးသွားမှုတွေရှိလဲရှင
်တို့ဒီအချက်ဆက်တစ်ချက်အပေါ်မှာအချို့အချက်တွေကိုတော့တို့မူအားဖြင့်သဘောတူရဲ့အချို့ချက်တွေကတော့အသေးစိတ်မူဝါဒရေးရတွေပါနောက်ပိုင်းပေါ့နော်ဥပဒေတစ်ခုချင်းစီအလားအသေးစိတ်ဆွေးနွေးဖို့ဘယ်လိုနေရာမျိုးမှာဘယ်လိုထည့်သွင်းမလဲဆိုတော့ဒီလေးဝန်ဆိုင်တွေ့ဆုံဆွေးနွေးရေးနဲ့အသေးစိတ်ဆွေးနွေးသွားဖို့လိုအပ်တယ်ဆိုရင်အပေါ်မှာကျမတို့ကအားလုံးသဘောတူညီချက်ရခဲ့တယ်နောက်တစ်ခုကကျမတို့ဒီစပိတ်မှောက်လမ်းကြောင်းတစ်လျှောက်မှာကျမတို့ဒီချို့ပုံမှန်18ပုံမှန်19လို့ပုံမှန်မျိုးတွေနဲ့ဒီအမှုဖွင့်အရေးယူထားတာမျိုးတွေရှိဖြစ်မယ်ဒီချက်တွေကိုလည်းကျမတို့သူ့ဘက်ကနေပြီးတော့ဒါအရင်မယူဖို့တောင်းယူပြီးမယ်လို့လည်းထပ်ပြီးတော့ကျမတို့ကတိကဝတ်ပြုသွားတာမျိုးတွေရှိပါရဲ့ရှင
်ဒီတွဲဆုံမှုကနေပြီးတော့မှလေးဝန်ဆိုင်တွဲဆုံမှုအတွက်ကိုသဘောတူညီမှုရရှိခဲ့တယ်ပေါ့နော်ဆိုတော့ဒီចောင်းသားတွေအဖက်ကရောဘယ်လိုမျိုးတွေသုံးသပ်ပါလဲရှင
်ဒါကျမတို့ဒီចောင်းသားလုံဆောင်မှုတမိုင်းတစ်လျှောက်မှာကျမတို့ဒါတွဲဆုံဆွေးနွေးပြီးတော့ကျမတို့ចောင်းသားတို့တပိတ်တိုက်ပွဲရဲ့ PR ပေါ့နော်တပိတ်တိုက်ပွဲရဲ့ PR ညာကျမတို့ဒီနေ့ဆိုလို့ရှိရင်လေးဝန်ဆိုင်တွဲဆုံဆွေးနွေးရေးလမ်းကြောင်းပေါ်လာပါပြီကျမတို့အတွက်ကတော့ဒါအောင်မြင်မှုပဲကျမတို့တောင်းဆိုတဲ့လေးဝန်ဆိုင်တွဲဆုံဆွေးနွေးရေးရမယ်နောက်ကျမတို့လိုချင်တဲ့အချက်ဆက်ချက်အပေါ်မှာလည်းကျွန်တော်တို့အသေးစိတ်ဆွေးနွေးနိုင်နိုင်တယ်။ဖြေရတဲ့အထည်ဆက်ပြီးတော့အသေးစိတ်ညှိနှိုင်းမယ်ဆိုတဲ့သဘောတူညီချက်မျိုးတွေလည်းကြားထားတာဖြစ်တဲ့အတွက်ဒါကျွန်တော်တို့တက်ကတော့အောင်ပွဲပဲလို့ကျွန်တော်တို့ယူပါတယ်နော်။ဒါကျွန်တော်တို့တပိတ်တိုက်ပွဲရဲ့ပထမဆုံးဆက်အောင်မြင်မှုပါ။အဲကျွန်တော်တို့ဒီအောင်မြင်မှုပေါ်မှာအခြေတည်ပြီးတော့ဆက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေဒီမြို့သားပြည်အိုင်ဥပဒေကိုကျွန်တော်ပြင်ဆင်တဲ့အပိုင်းမှာကျွန်တော်တို့ပါဝင်ခွင့်အသေးဝရထားတယ်။အဲ့တော့အဲ့လိုအပိုင်းမှာကျွန်တော်တို့ပြင်ဆင်တယ်ကျွန်တော်တို့ပါဝင်ဆွေးနွေးမယ်ကျွန်တော်တို့တိုင်ပင်မယ်။လိုချင်တဲ့ဟာကိုကျွန်တော်တို့ရဖို့အတွက်ကျွန်တော်ဆက်ပြီးတော့ကြိုးစားသွားအောင်ပါလို့ပဲကျွန်တော်တို့ရဲ့လမ်းကြောင်းကတော့ဆက်ပြီးတော့ရှိနေအောင်ပါပါပဲ။ဒီအောင်ပွဲအပေါ်မှာကိုခြေပြုပြီးတော့ကျွန်တော်တို့လိုချင်တာကိုဆက်ပြီးတော့ plan ယူဖို့ကျွန်တော်တို့မှာတောင်းဝန်ထပ်ပြီးတော့ရှိနေပါလိမ့်
။အခုလို RFA ကိုပြေကြားပေးတဲ့အတွက်ကျေးဇူးပါပဲရှင်
။ကျေးဇူးတင်ပါတယ်ရှင်။